နစ်ကနဲ့ဒီနှစ်ထဲမှာနိုင်ငံခြားလူ့အခွင့်အရေးအဖွဲ့တွေမြန်မာပြည်ကိုလာရောက်လေ့လာကြသလိုသမ္မတဦးသိန်းစိန်ဖွဲ့စည်းထားတဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအဖွဲ့ဝင်တွေဟာမလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေကိုသွားရောက်လေ့လာကြပါတယ်။ကော်မရှင်ဥက္ကဋ္ဌဦးဝင်းမရကလည်းဇွန်လ၈ရက်နေ့ကစင်ကာပူမှာစာရန်ဖတ်ပြီးကော်မရှင်အကြောင်းရှင်းပြသွားပါတယ်။ငြိမ်းချမ်းရေးကိုအန်ဒီရဲ့မပေးနိုင်တဲ့အကျဉ်းသားတွေကိုလွှတ်ပေးဖို့ကော်မရှင်ကသမရကိုပန်ချပြီးမကြမီထောင်ချီလွှတ်ပေးလိုက်တာကိုဆောင်ရွက်ချက်အဖြစ်ဦးဝင်းမရကပြောပါတယ်။အမျိုးသားလူ့အခွင့်အရေးအဖွဲ့အစည်းတီထောင်ရမှာလိုက်နာရမယ်ကုလသမဂ္ဂရဲ့ Paris မူဝါဒနဲ့အညီမြန်မာလူ့အခွင့်အရေးကော်မရှင်ကိုတီထောင်တယ်လို့လည်းဦးဝင်းမရကပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသားအမအဖြစ်နှစ်အတော်ကြာလုပ်ခဲ့သူကကုလသမဂ္ဂမူနဲ့မကိုက်ညီတဲ့ကိစ္စကိုကိုက်ညီပါတယ်လို့ထုတ်ဖော်ပြောဆိုရတာတွေ့ရပါတယ်။ဗမာစီအစိုးရရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုအမြဲတမ်းကာကွယ်ပြောဆိုခဲ့တဲ့ဦးဝင်းမရအဖို့ပြောနေကြစကားဖြစ်နေပုံရပါတယ်
။ Paris မူဝါဒနဲ့အညီဖွဲ့စည်းတယ်လို့ဦးဝင်းမရပြောတာဟာလုံးဝယုတ်တိမရှိတဲ့စကားဖြစ်ပါတယ်။Paris မူဝါဒအပိုင်းနှစ်မှာအမျိုးသားအဖွဲ့အစည်းရဲ့လုပ်ပိုင်ခွင့်ကိုအခြေခံဥပဒေသို့မဟုတ်ဥပဒေမှာဖော်ပြရမယ်လို့ဆိုပါတယ်။2009ခုနှစ်ကဖွဲ့စည်းခဲ့တဲ့ပြည်ထရေးဝန်ကြီးရဲ့လူ့အခွင့်အရေးအဖွဲ့ကိုပြင်ဆင်ဖွဲ့စည်းတဲ့အမိန့်ကြေညာစာကို2017 April 20ရက်နေ့မှာသမ္မတကထုတ်ပြန်ပါတယ်။လူ့အခွင့်အရေးအဖွဲ့အစ်မှာဝန်ကြီး2ဦး၊ဒုဝန်ကြီး5ဦး၊ဒုရှိနေချုပ်၊ရဲချုပ်၊အကြံဦးစီးဌာနညွန်ချုပ်စတဲ့ပုဂ္ဂိုလ်တွေပါဝင်ပါတယ်။လူ့အခွင့်အရေးအဖွဲ့ရဲ့တာဝန်ခုနှစ်ခုထဲမှာလူ့အခွင့်အရေးကော်မရှင်ဖွဲ့ဖို့အကြံပြုရေးလည်းပါဝင်ပါတယ်။ဒါကြောင့်မြန်မာအမျိုးသားလူ့အခွင့်အရေးကော်မရှင်ဟာပြည်ထောင်စုဝန်ကြီးခေါင်းဆောင်နဲ့လူ့အခွင့်အရေးအဖွဲ့ကပေါက်ဖွားလာတယ်လို့ဆိုနိုင်ပါတယ်
။သမ္မတဦးသိန်းစိန်ရဲ့အမိန့်ကြေညာစာမှာပါတဲ့လုပ်ငန်းတာဝန်ခုနှစ်ခုဟာအကြံပေးရေး၊လေ့လာတင်ပြရေး၊မြင့်တင်ရေး၊အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးစတာတွေနဲ့သာပတ်သက်ပါတယ်။လူ့အခွင့်အရေးကော်မရှင်ဖွဲ့စည်းပုံလုံထုံးလုံနီအသုံးစရရယူနီစတာတွေမပါဝင်ပါဘူး။ခုနသမဂ္ဂပဲရစ်မူဝါဒအပိုက်၄မှာဖော်ပြတဲ့ဖွဲ့စည်းပုံနီလန်းနဲ့မြန်မာကော်မရှင်ဖွဲ့စည်းပုံဟာစီနဲ့ရေလိုကွာခြားနေပါတယ်။လူ့အခွင့်အရေးလှုပ်ရှားတဲ့တတိပုဂ္ဂလအဖွဲ့အစည်းကကုစလေကျွမ်းကျင်တဲ့ပညာရှင်လွတ်တော်ကုစလေနဲ့အစိုးရအမှုဒန်းစသဖြင့်အလွှာမျိုးစုံကကုစလေတွေပါဝင်ရမယ်လို့ပဲရစ်မူဝါဒမှာဖော်ပြပါတယ်။မြန်မာလူ့အခွင့်အရေးကော်မရှင်မှာတော့အမြဲတမ်းအမိန့်နာခံလာတဲ့အငြိမ်းစားအစိုးရအရာရန်တွေသာပါဝင်နေတာတွေ့ရပါတယ်
။လူ့အခွင့်အရေးကော်မရှင်အနေနဲ့တည်ကြားလွတ်လပ်စွာရပ်တည်လုပ်ကိုင်နိုင်ဖို့အတွက်ရန်ပုံငွေအလွန်အလောက်ချိရမယ်လို့ Paris Muwara အပိုက်၅ကဆိုပါတယ်။ဒီလိုဖြစ်အောင်ဥပဒေပြဋ္ဌာန်းပြီးခန့်အပ်ပုံ၊ရန်ပုံငွေရယူပုံ၊လုပ်ပိုင်ခွင့်အတိုင်းအတာစတာတွေကိုဖော်ပြရမယ်လို့ဆိုပါတယ်။ဒီလိုဥပဒေအရဖွဲ့စည်းနိုင်မှသာအနာရအစိုးရနဲ့တီကြာကင်းလွတ်စွာယက်တီနိုင်မယ်လို့ပဲရစ်မူဝါဒကဆိုပါတယ်။တမရရဲ့ထောက်ပံ့ငွေ12တန်းနဲ့ယက်တီနေတဲ့မြန်မာလူ့အခွင့်အရေးကော်မရှင်အတွက်အသုံးစရိတ်တန်း900တောင်းတာကိုလွတ်တော်ကမတ်လ16ရက်နေ့မှာပယ်ချလိုက်ပါတယ်။အခြေခံဥပဒေနဲ့ဘောင်မဝင်ကြောင်းညှင်းဆိုလိုက်တာဖြစ်ပါတယ်။လွတ်တော်ဘက်ကကြည့်ရင်တော့လူ့အခွင့်အရေးကော်မရှင်ဟာတမရရဲ့လက်အောက်ခံအဖွဲ့တစ်ခုသာဖြစ်ပါတယ်
။အခုတော့လူ့အခွင့်အရေးကော်မရှင်ဥပဒေမူကြမ်းရေးဆွဲပြီးပြည်ထောင်စုလွတ်တော်မှပြဋ္ဌာန်းဖို့လုံးပန်းနေကြပါတယ်။ဦးသိန်းစိန်အစိုးရတက်လာပြီး9လအကြာမှတည်ထောင်တဲ့ကော်မရှင်ဖြစ်တာမို့လုပ်ပုံလုံးပြီးမမှန်ကန်ပေးတဲ့အစိုးရရဲ့ဆောင်ရွက်ချက်ကိုမျက်နှာပန်းလှစီပါတယ်။လူ့အခွင့်အရေးကော်မရှင်ကလူ့အခွင့်အရေးမြင့်တင်ဖို့ရွေတာဟာအားရစရာဖြစ်ပေမဲ့ Paris မူဝါဒနဲ့အညီဖွဲ့စည်းပါတယ်လို့ပြောတာကတော့လုံးဝလက်မခံနိုင်ဘူးလို့လန်ဒန်အခြေစိုက်အပြည်ပြည်ဆိုင်ရာရှေ့နေအသင်းရဲ့2012ဒီဇင်ဘာလအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မြန်မာလူ့အခွင့်အရေးချိုးဖျက်မှုကိုစုံစမ်းရေးကော်မရှင်ဖွဲ့စည်းဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကင်တာနာကတောင်းဆိုပြီးတဲ့နောက်ရက်တတနှစ်ပတ်အတွင်းမြန်မာလူ့အခွင့်အရေးကော်မရှင်ကိုဖွဲ့စည်းလိုက်တာဟာလည်းစဉ်းစားစရာပဲလို့ဆိုပါတယ်။စီးမင်းဥပဒေအရတည်ထောင်ထားတာမဟုတ်တဲ့အတွက်ကော်မရှင်ဟာလှုပ်ချင်တယ်လို့လုံနိုင်ပါတယ်။အာဏာပိုင်အဖွဲ့အစည်းကလူ့အခွင့်အရေးအများဆုံးချိုးဖျက်နေတဲ့မြန်မာပြည်မှာအစိုးရအရာရာဟောင်းတွေသာပါဝင်တဲ့လူ့အခွင့်အရေးကော်မရှင်ဖွဲ့စည်းတာကိုဝါဒဖြန့်မှုအဖြစ်မြင်သူတွေလည်းရှိပါတယ်ခင်ဗျာ။